ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ဘက်ကမိုင်ကုန်းကျေးရွာအတွင်းကိုစစ်ကောင်စီတပ်ကခလာရ69ကနေဖေဖော်ဝါရီလ17ရက်နေ့မနက်ကလက်နက်ကြီးတွေနဲ့ပစ်တဲ့အတွက်ရွာသားတအူးတေဆုံးပြီးတအူးဒဏ်ရရှိသွားပါတယ်။ကော့ကရိတ်မြို့နယ်နဲ့ဖားပွန်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNU ရဲ့တပ်တွေနေ့စဉ်ဒီပါတိုက်ပွဲတွေဖြစ်ပွားပြီးထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံတွေလည်းဟိုကြီးစံထိမှန်တေဆုံးတာတွေရှိပါတယ်။အဲ့ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတောက်မိုက်အေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေမကြာခဏရှိနေတယ်လို့စစ်ကောင်စီဘက်ကနယ်မြေရှင်းလင်းတဲ့အနေနဲ့ KNU ထိန်းချုပ်ရာနယ်မြေတွေကကြေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတာပါ။ဖေဖော်ဝါရီလ17ရက်နေ့ကတော့စစ်ကောင်စီတပ်ရင်ခလာရ69ကနေပြစ်လိုက်တဲ့လက်နက်ကြီးကြောင့်ဒေသခံအမျိုးသမီးတအူးတေဆုံးကအမျိုးသားတအူးထိခိုက်ဒဏ်ရာရရှိသွားကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တအူးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်
။အာရှလမ်းပေါ်ဒီကော့ဂရိတ်ကျိုက်တုံကာလာမဘီမှာရှိတဲ့ကမိုင်ကုန်းဆိုတာအဲ့ဒီရွာအဲ့ဒီရွာထက်တန်းကျောင်းကွဲအထိရှိတယ်ပေါ့နော်။ရွာကမိလဲရတဲ့ရွာအဲ့ဒီနေရာကအခုအဲ့မှာလက်နက်ကြီးကြတယ်လက်နက်ကြတော့ရွာသားတယောက်ဒီတော့အမေများပေါ့တယောက်တည်းပဲတယောက်တန်ရရတယ်။အော်ခလာရ69ဒီဥစ္စာနဲ့ဒီနိုင်ငံရှင်ရေးတက်ဖို့ပဲကော့ကရိတ်မှာထိုင်။အဲလက်နက်ကြီးကနေတိုင်းဖြစ်တယ်ဆိုတော့သူတို့ကနိုင်ငံရှင်လေးနဲ့ဆိုလို့ရှိရင်သူတို့မလာခင်အရင်ချိုးဖြစ်တဲ့ဒီကျွန်တော်နိုင်ဝကော့ကရိတ်နိုင်ဝမှာရှိတဲ့အဲဒီဟိုအမြောက်တက်ရှိတယ်အမြောက်တက်အဲနေဘူကန်ကုန်းလို့ခေါ်တယ်နေဘူကန်ကုန်းကနေပြီးတော့ဆန်းဆန်းဖြစ်တယ်ပြန်နေတယ်မမနဲ့လမ်းပြတယ်ဒီလူလူတို့အိုးအိမ်တွေပါညာဆိုတာဒါကိုချိန်ရမှာလေမချိန်ဘူးသူကကြားတဲ့နေရာရှိတဲ့နေရာအကုန်ပြစ်ထည့်သွားတာပဲ
စစ်ပေးရှောက်သူတွေနေရပြန်လဲအခြေချနေထိုင်ဖို့ရွာထဲမှာပြန်လာနေတော့မှာပဲလက်နက်ကြီးတွေထိမှန်ပြီးတိတ်ဆုံးသွားခဲ့တာဖြစ်ပါတယ်လက်နက်ကြီးတွေရွာထဲကိုကျခဲ့တာကြောင့်နေအိမ်မှာပဲအသက်48နှစ်အရွယ်နော်ဖုတင်ဆိုတဲ့အမျိုးသမီးတစ်ဦးတိတ်ဆုံးသွားခဲ့ပြီးခင်မုန်းဖြစ်သူစောကျော်ဖော့ကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပါတယ်စစ်ကောင်စီတပ်တွေက KNU တပ်မ6ထိန်းချုပ်ရာကော့ကရိတ်မြို့နယ်အတွင်းကနေမြေတွေကိုဝင်ရောက်လာတဲ့အတွက်အန်ဖကြီးရေကျော်ကြီးကမိုင်ကုန်းကျေးရွာတွေဘက်မှနေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ် KNU တပ်မ9ထိန်းချုပ်ရာဖားပွန်ခရိုင်ဘက်မှာတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မ9နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတချို့ဒီအပိုင်းမှာပဲကြီးစံထိမှန်ပြီးတိတ်ဆုံးသွားတာရှိတယ်ဆိုပြီးဖာပေါ်မြို့ကတူကလည်းပြောပြပါဗျ
။လမ်းမှာလည်းပြေးနဲ့အမျိုးသမီးမျိုးတည်တယ်တယောက်ပိုက်ပွင့်သွားတယ်တယောက်တော့ထိုင်ရနဲ့တည်သွားတယ်။ခလေးတယောက်ထိုင်ရရတယ်ကြီးစံထိသွားတော့လား။ဆွဆိုင်ကြဒီကောင်နဲ့ပြေးတဲ့ချိန်မှာအနောက်နေတကုံလိုက်ပြစ်တာလားစစ်ဘက်က။ဟုတ်ကဲ့ဖာပေါ်မြို့ထဲမှာမြို့ထဲမှာအခုပြေးတာတနည်းတနည်းတရာကျော်200အဲ့လိုမျိုးတွေပြေးကြတယ်အများကြီးပဲမြို့တယ်ညလာရရကွက်တိဆိုရှင်အိမ်ထဲမှာလူမရှိတလောက်ကလုံးထွက်ပြေးကုန်။၃ရက်လောက်ရှိပါပြီဘာဝေလူဟောဒါမှဆိုရအဲ့လိုတိုက်ပွဲမိသားလူမျိုးတွေတနက်တန်လေးညညပဲဆိုအញ្ញံပြင်းနေတယ်အဲ့ရဲကြဟုတ်လေ။အိမ်နေကလုံးချက်ပြိတ်ပြီးမှတမန်ထွက်ပြေးကြမိသားစုလိုက်ပဲတစ်သေးသေးတစ်သေးသေးများရရကွက်တိမှလုံးတစ်သေးသေးများရပဲလေ။အကလုံးပြေးကုန်ကြပြီ။ဖပုန်နဲ့ကတ်တဲ့ယူအာတွေအားလုံးလည်းထွက်ပြေးကြရတယ်။
ကရင်ယူတပ်မအသီးသီးမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်အသစ်9,000လောက်ထပ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြကြောင်း KNU ကလည်းမကြသေးခင်ကသတင်းထုတ်ပြန်ထားပါတယ်ရှင်။